ဆန္ဒပြပွဲအချိန်ပိုမြင့်လာတဲ့ဟောင်ကောင်မှာဆန္ဒပြသူတွေမျက်နှာဖုံးဆွဆန္ဒပြတာကိုတားမြစ်မိန့်ထုတ်ပြန်လိုက်ပါတယ်။စနေနေ့အောက်တိုဘာ9ရက်ကနေစတင်အသက်ဝင်မဲ့ဒီတားမြစ်ချက်ကိုဟောင်ကောင်အစိုးရအကြီးအကဲအုပ်ချုပ်ရေးမှူးကယ်ရီလမ်ကဒီကနေ့ကြေညာလိုက်တာဖြစ်ပါတယ်။
The chief executive in council decided at a special meeting this morning to invoke the power.
လက်ရှိအခြေအနေကအများပြည်သူအတွက်အလွန်စိုးရိမ်စရာဖြစ်လာတာကြောင့်အုပ်ချုပ်ရေးအဖွဲ့ရဲ့ဒီနေ့မနေ့အထူးအစည်းအဝေးကနေအရေးပေါ်လုတ်ပိုင်ခွင့်ကိုကျင့်သုံးဖို့ဆုံးဖြတ်ခဲ့ပါတယ်။ဒီလုတ်ပိုင်ခွင့်အရမျက်နာတွေကိုဖုံးအုပ်ကာကွယ်တာတားမြစ်တဲ့ဥပဒေကိုထုတ်ပြန်တယ်လို့အုပ်ချုပ်ရေးမှူးကယ်ရီလမ်ကကြေညာသွားတာဖြစ်ပါတယ်။ဒီဥပဒေထဲကြောင့်မျက်နှာဖုံးတွေဆွပြီ ဝယ်ဖို့အတွက်လိုအပ်တယ်လို့လည်းဟောင်ကောင်အစိုးရအကြီးအကဲကဒီကနေ့ပြောကြားသွားပါတယ်။သူ့ရဲ့ညင်ညာချက်ထွက်လာခဲ့ပြီးမကြခင်မှာပဲမျက်နှာဖုံးဆွထားတဲ့ဆန္ဒပြသူယာနဲ့ချီဟာဟောင်ကောင်မြို့လယ်မှာဆန္ဒပြခဲ့ကြပါတယ်။မျက်နှာတွေဖုံးအုပ်ဆန္ဒပြသူတွေကိုအစိုးရကတားမြစ်တာအတိတ်ပဲမရှိဘူးလို့သူတို့ကတုံ့ပြန်ခဲ့ကြပါတယ်။ဟောင်ကောင်အစိုးရကဆန္ဒပြပွဲတွေကိုထိမ့်သိမ်းနိုင်ဖို့ဆောင်ရွက်ချက်တွေဟာဥပဒေနဲ့အညီဖြစ်ဖို့လိုသလိုလွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်ကိုမထိခိုက်ဖို့အရေးကြီးတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးကျောင်းကလည်းဒီကနေ့ပြောကြားပါတယ်။တရုတ်ပြည်မှာကြီးအစိုးရရဲ့ထိမ့်ချုပ်လွှမ်းမိုးမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေဟောင်ကောင်မှာဖြစ်နေတာလေးလလောက်ရှိနေပါပြီ။အများအားဖြင့်ငင်းငင်းချမ်းချမ်းဆန္ဒပြကြပေမဲ့တချို့ကရဲတွေနဲ့ထိတ်တိုက်တွေးအကြမ်းဖက်ဖျက်ဆီးမှုတွေလှုပ်လာကြပါတယ်။အင်္ဂါနေ့ကတော့ရဲကိုတန်ပိုင်းနဲ့ရိုက်ဖို့ကြိုးစားတဲ့ဆယ်ကျော်တဲ့ကျောင်းသားတယောက်ကိုရဲကအနီးကပ်တနက်ကြီးအစ်စ်နဲ့ပြစ်ခတ်ခဲ့ပါတယ်။